မြန်မာနိုင်ငံမှာအမျိုးသားပညာရေးမူဝါဒတစ်ရက်အရေးတကြီးလိုအပ်နေပြီးတော့အဲ့ဒီမူဝါဒဟာနိုင်ငံသားတွေကိုယ်တိုင်လိုလားတဲ့အမျိုးသားပညာရေးမူဝါဒဖြစ်ဖို့လိုအပ်တယ်လို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်လှုံ့ဆော်နေသူတွေကပြောဆိုလိုက်ပါတယ်။ဒါအပြင်ပညာရေးခန္ဓာမှာသက်ဆိုင်ရာဒေတာအလိုက်လွတ်လပ်စွာလုပ်ပိုင်ခွင့်ပေးဖို့တောင်းဆိုနေကြသလိုတိုင်းရင်းသားလူမျိုးစုအသီးသီးရဲ့ကိုယ်ပိုင်ဘာသာစကားနဲ့ပညာသင်ယူခွင့်ရဖို့ကိုလည်းတိုက်တွန်းပြောဆိုနေကြပါတယ်။အပြည့်အစုံကိုတော့ရန်ကုန်မြို့ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ရှင်။
စစ်တပ်ကနေအာဏာရှင်စနစ်နဲ့နှစ်ပေါင်းများစွာအုပ်ချုပ်ခဲ့မှုတဲ့မြန်မာနိုင်ငံမှာခိုင်မာတဲ့အမျိုးသားပညာရေးမူဝါဒဆိုတာမရှိခဲ့ပဲအာဏာရှင်စိတ်ကြိုက်ပညာရေးစနစ်သာရှိခဲ့တာကြောင့်နှစ်ပေါင်းများစွာပညာရေးနှိမ်ချခဲ့တဲ့အတွက်ဒီကနေ့လိုနိုင်ငံရေးအပြောင်းလဲကာလမှာတိုင်းရင်းသားအားလုံးနဲ့ကိုက်ညီတဲ့ပညာရေးစနစ်တည်းရလိုအပ်နေပြီလို့ပြောသူကတော့ပညာရေးဆိုင်ရာကျွမ်းကျင်သူတူဦးဖြစ်တဲ့ဒေါက်တာသိန်းလွင်ပါ
အမျိုးသားပညာရေးမူဝါဒကိုကျွန်တော်တို့ကဒီဒဇုံတယောက်ကရေးဆွဲတဲ့ဟာမဟုတ်ခဲနဲ့ဒီပညာရေးမှာလက်တွေ့ပါဝင်တဲ့ဒေတာအသီးသီးမှာရှိတဲ့ကျွန်တော်တို့နိုင်ငံသားတွေကိုယ်တိုင်ကပေးအပ်တဲ့အကြံဉာဏ်မှာရေးဆွဲတဲ့အမျိုးသားပညာရေးမူဝါဒလိုအပ်တယ်။ဒါကြောင့်ကျွန်တော်တို့ဒီအမျိုးသားပညာရေးမူဝါဒကကျွန်တော်တို့နိုင်ငံရေးစနစ်အပြောင်းအလဲမှာအရေးကြီးတာဖြစ်ပါတယ်။ဆောင်ရွက်ခဲ့တဲ့ပညာရေးကိစ္စတွေမှလည်းကမူဝါဒတိတိကျကျမရှိဘဲနဲ့ဒီအာဏာရှိတဲ့သူကသူစိတ်ကြိုက်သူနှုတ်မိတ်နဲ့လုပ်ခဲ့တဲ့ဟာတွေကကျွန်တော်တို့ဒီအလွယ်လွယ်မှမှတွေဖြစ်ခဲ့တယ်ဆိုတာအလုံးသိပါတယ်။အဲဒါကြောင့်ကျွန်တော်တို့ကပညာရေးမူဝါဒတရားရှိအဲ့ဒီပညာရေးမူဝါဒကိုခြေခံပြီးတော့ပညာရေးဥပဒေတရားပြဋ္ဌာန်းတယ်ဥပဒေအတိုင်းဆောင်ရွက်ဖို့ပါဘယ်သူပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘယ်သူပုဂ္ဂိုလ်နဲ့မသက်ဆိုင်စီပဲနဲ့ဥပဒေအတိုင်းဆောင်ရွက်ဖို့ပညာရေးကိစ္စတွေမှာပညာရေးကိစ္စကဏ္ဍအသီးသီးမှာဥပဒေအတိုင်းဆောင်ရွက်ဖို့ပညာရေးကဏ္ဍမှာလည်းဥပဒေစုံမှုအဲ့ဒီပဲချက်နဲ့ကျွန်တော်တို့ဒီအမျိုးသားပညာရေးမူဝါဒကိုခြေခံပြီးတော့အမျိုးသားပညာရေးဥပဒေဖြစ်လာဖို့အတွက်ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါ
ပညာရေးစနစ်ပြုပြင်ပြောင်းလဲဆိုင်ရာလှုပ်ဆောင်နေတဲ့အဖွဲ့တွေကနိုင်ငံလုံးဆိုင်ရာပညာရေးညီလာခံတစ်ခုကိုရန်ကုန်မြို့မှာကျင်းပဖို့ပြင်ဆင်နေပြီးအဲ့ဒီညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုတနင်္လာနေ့ကရန်ကုန်မြို့တော်ဝင်နှင်းစီစားတောက်ဆိုင်မှာကျင်းပခဲ့ချိန်တွင်ဒေါက်တာသိန်းလွင်ကအဲ့ဒီလိုပြောခဲ့တာပါသူကိုယ်တိုင်ကညီလာခံဖြစ်မြောက်ရေးဦးဆောင်ကော်မတီဝင်တဦးလည်းဖြစ်ပါတယ်ဒေါက်တာသိန်းလွင်ပြောသွားတဲ့အမျိုးသားပညာရေးဥပဒေ6လအတွင်းပေါ်ထွက်လာဖို့ကြိုးစားနေကြပြီးဥပဒေပြဋ္ဌာန်းပြီးတဲ့နောက်သုံးနှစ်အတွင်းမြမပညာရေးတိတိတတ်တာတိုးတက်လာဖို့မျှော်လင့်ထားကြပါတယ်မြမနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုဖော်ဆောင်နေတာနဲ့အညီပညာရေးကိုဗဟုချုပ်ကိုင်မှုလျှော့ချပြီးဒေသဆိုင်ရာအလိုက်တန်ဖိုးထားမှုတွေနဲ့ကန့်ညီတဲ့ဒီမိုကရေစီနီးလန့်နဲ့လိုင်လျောညီတွေဖြစ်မဲ့ဒေသအလိုက်လွတ်လပ်စွာလုပ်ပိုင်ခွင့်ပေးဖို့ကိုလည်းတောင်းဆိုကြပါတယ
်ဒေသဆိုင်ရာလွတ်လပ်ခွင့်မှာကျွန်တော်စီမံခံခွဲခွင့်လွတ်လပ်ခွင့်တွေရှိရပါတယ်ဘာလို့ပြောရလဲဆိုတော့ကျမတို့အခုဗဟုချုပ်ကိုင်မှုရှိတဲ့စီမံခံခွဲမှုပါဆိုကျောင်းဆရာဆရာမခန္ဓာရဲ့အလုံးပြောင်းရွှေ့ရေးရစဒီအပေါ်ကပဲချုပ်ကန်ထားတဲ့အခါမှာဥပမာဗမာဆရာမတယောက်ကိုပြင်းပြင်းနဲ့ရှမ်းပြည်နယ်လို့ထားတဲ့အခါမှာသူတို့ကဘာသာစကားအခက်တွေကိုစတင်ကြုံရပြီးတော့ဒီကျောင်းသားတွေသင်ယူမှုမှာစတင်ခက်ခဲဖြစ်တာဒါကြောင့်အနည်းဆုံးပြနိုင်တဲ့ချက်ပါတခြားသောကျမတို့ဒီအခက်ခဲတွေရှိပါတယ်ကျောင်းသားတွေရဲ့သင်ယူမှုနဲ့ဒေသခံတွေရဲ့ပြဿနာနဲ့လိုအပ်ချက်တွေကိုဖြေရှင်းပေးနိုင်တဲ့ပညာရေးချုပ်ကန်မှုတွေရှိနေတဲ့ကာလပတ်တော့ကျမတို့ဒီပညာရေးအမျိုးတိုးတက်မှုဆိုတာကျမတို့အလန်းဝင်းနေဦးမှာပါပဲ။ဒါကြောင့်ကျမတို့ကဒေသဆိုင်ရာပညာရေးလှုပ်လှမ်းခွင့်တွေလိုပါတယ်လို့ကျမတို့ပြောတာ။
စင်စာတွေးခေါ်သောစာသင်ခန်းများအဖွဲ့ကတော်တူတူမှာပါ။ဒီနေရာမှာတိုင်းရင်းသားဒေသခံတွေအနေနဲ့သူတို့ကိုယ်ပိုင်ဘာသာစကားနဲ့ပညာသင်ကြားခွင့်ရဖို့ကအရေးကြီးတယ်ဆိုတာကိုထောက်ပြပြောဆိုတာလည်းရှိပါတယ်။လူမျိုးမပြောင်းဖို့အတွက်မိခင်ဘာသာစကားကိုပြောတတ်ရေးတတ်ဖတ်တတ်နိုင်ဖို့ကအရေးကြီးတယ်လို့ပြောသူကပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ဝင်တူဖြစ်သူဒေါ်ဟောင်းဆောင်ပါ
။စစ်တမ်းကောင်းလို့ဆိုလို့ရှိရင်ကိုယ့်ရဲ့မိခင်ဘာသာစကားကိုရေးသက်ဖတ်တတ်တဲ့သူက100နိုင်လုံးတော့မရှိနိုင်ပါဘူး။100နိုင်လုံးမရှိနိုင်တဲ့အပြင်တချို့ကတော့မပြောတတ်တော့တဲ့ကလေးတွေပဲရှိပါတယ်။အဲ့တော့ကိုယ့်ရဲ့မိခင်ဘာသာစကားကိုယ့်ရဲ့တိုင်းရင်းသားရိုးရာယဉ်ကျေးမှုဘာသာစကားကိုမပြောင်းပြတ်ဖို့ဆက်လက်ချိန်းသိမ်းဖို့အတွက်ကိုကျမတို့ရဲ့တိုင်းရင်းသားဘာသာစကားကိုကျမတို့ကကျမတို့ရဲ့တင်ယိုးယွန်းနှံထဲမှာကျောင်းချင်ပြပမဟုတ်ပါဘူးကျောင်းချင်အသွဲမှာပို့ဒေတာလွတ်လပ်ခွင့်နဲ့အတူကျမတ
ို့
တင်ကြားခွင့်ကိုတောင်းဆို
ရတာဖြစ်ပါတယ်။ဇွန်လ10ရက်နဲ့9ရက်အနှစ်အကြာကျင်းပမယ်နိုင်ငံလုံးဆိုင်ရာပညာရေးညီလာခံဟာမြန်မာနိုင်ငံမှာတစ်ချိန်မှမရှိဘူးသေးတဲ့ညီလာခံတစ်ခုဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။ညီလာခံအတွင်းအခုပြောခဲ့ကြတဲ့အကြောင်းအရာတွေအပါအဝင်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနဲ့မူဝါဒတရက်ပေါ်ထွက်လာရေးအတွက်အကြောင်းအရာမျိုးစုံကိုဆွေးနွေးကြဖို့ရှိပါတယ်။ပညာရေးဆိုင်ရာပညာရှင်ပေါင်း80ကျော်ကိုညီလာခံတက်ရောက်ဖို့ဖိတ်ကြားထားပြီးဆွေးနွေးသူ900ကျော်တို့ကဒေတာအသီးသီးမှာဆွေးနွေးပြီးရယူထားတဲ့အကြံဉာဏ်တွေပေါ်မှာအခြေခံပြီးတော့ပညာရေးမူဝါဒမူကြမ်းတရက်ကိုရေးဆွဲပြီးပ ပြည်သူလူတော်စီတင်သွင်းသွားမယ်လို့ရည်ရွယ်ထားကြပါတယ်ခင်ဗျာ။